โอเคအခုခုဆရာဝန်ကြီးဒေါက်တာသတ်ထေခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာလက်ရှိစိတ်ဖိစီးမှုပိုအဖြစ်များလာတာအတွက်ပြီးခဲ့တဲ့အပတ်တုန်းကတော့ဆရာရေဒီစိတ်ဖိစီးမှုရဲ့အထိပဲနောက်အမျိုးအစားနဲ့အဓိကဖြစ်ရခြင်းအကြောင်းရင်းတွေကပထမအဓိကအချက်ဖြစ်တဲ့ကုန်စည်နှုတ်နဲ့ငွေကြေးကိစ္စကိုပြောပြီးမှကျန်တဲ့အကြောင်းရင်းတွေကိုဒီတစ်ပတ်မှာဆက်ပြောမှာမို့ဒုတိယအကြောင်းရင်းကိုစပြပြပေးပါလားဆရာရေ
နံပါတ်1ကတော့ကျွန်တော်တို့လူတိုင်းကတော့အလုပ်လုပ်ရတာပဲအဲကြတော့အလုပ်လုပ်တဲ့အခါမှာပြဿနာရှိတယ်ခင်ဗျာစဉ်လုံးကျော်မဟုတ်ဘူးဒီခါလေးကကျွန်တော်ကလေပဲထွန်ကျင်တယ်အဲစဉ်လုံးကျော်လာဘယ်ဟုတ်မလဲမွေးကြိုက်သွားရင်ဒုက္ခရောက်အောင်မယ်အဲကြတော့အလုပ်ဆိုတာကအလုပ်မှာ stress ရှိတယ်ကျွန်တော် office stress ပဲခေါ်ကောအလုပ်ရဲ့တဘာဝကအလုပ်တော်တော်များများစိတ်ဖိစီးမှုရှိတယ်ဆိုတော့အလုပ်ထဲမှာမပြောတာတွေအလုပ်ထဲမှာအလုပ်တွေများတာပေါ့ workload တွေများတာတွေနောက်အလုပ်ထဲမှာ long hours ဆိုတာ10နာရီ7နာရီဟာချက်ပေါင်းများဆိုတာလုပ်ရတာနောက်တခါတလေကျတော့အလုပ်ထဲမှာစိတ်ညစ်စရာတွေရှိတခါတည်းလုပ်ပေါ်ကင်မဲ့ကမကောင်းတာတို့တခါတည်း boss ကဘူလီလုပ်တာလို့ဆိုရ
အနိုင်ကျင့်တာပေါ့ဆရာနော
်မှန်ပါတယ်ခင်ဗျအလုပ်ထဲကပြဿနာတွေကလည်းကျွန်တော်တို့ရဲ့စိတ်ဖိစီးမှုတွေရဲ့ကျွန်တော်ကဒီကြီးငါးကြီးတွေကဒုတိယပြဿနာကြီးလို့ပြောချင်တယ
်ဟုတ်ကဲ့ဆရာ
ဟုတ်ကဲ့အဲ့ဒီကနေကျွန်တော်တတိယဆက်ပြောလိုက်ရရင်တော့
ပြောပါဆရာ
ကျွန်တော် relationship ပေါ့ relationship ဆိုတာဘယ်လိုအတိတ်ပဲပြန်မလဲဗျာဟိုလင်းနေမယားတို့เนาะဟိုချစ်သူရေးစားတို့အဲ့ဒါကိုကျွန်တော်ကဆွလို့ခြင်းပါလေ
ဟုတ်ကဲ
့ဟုတ်ကဲ့ relationship
မိသားစုနဲ့လူမှုဆက်ဆံရေးပေါ့ဆရာเนาะပတ်ဝန်းကျင်ဆက်ဆံရေးပေါ့
မှန်ပါတယ်ခင
်ကိုဝန်းကျင်အလုပ်ကလွဲပြီးတော့ကိုနဲ့နှီးစက်တဲ့လူတွေနဲ့ဆက်ဆံရေးပေါ့ဆရာ
အေးအဲ့ဒါဟုတ်တယ်ဟုတ်တယ်အဲ့ကျွန်တော်အဲ့လိုဆက်ဆံရေးမှာအဆင်မပြေဘူးဗျာဆိုတော့ငွေချင်းနေနဲ့အဆင်မပြေတာဒါပေမဲ့ပို့ပြီးတော့ကျွန်တော်ကပြောချင်တာကဒီအိမ်တော်ရင်းအဆင်မပြေတာလေဆိုတော့အိမ်တော်ရင်းအဆင်မပြေတာတွေကပြဿနာတိတ်ကြီးတယ်ကျွန်တော်တို့ Queensland ဆိုတာကျွန်တော်နေတဲ့ Australia မှာနှစ်တိုင်းတော့လူ900နီးပါးတက်တယ်900အဲ900ထဲမှာတစ်ဝက်လောက်က 50% လောက်ကအဲ့အိမ်တော်ရင်းအဆင်မပြေတာ relationship အဆင်မပြေတာကျွန်တော်ကတော်တော်အံ့ဩတယ်ဗျာနောက်ပြီးတော့မှဒီဘဝမှာအခက်အခဲတွေမဖြတ်တန်းနိုင်တာပေါ့နော်ဒီကျွန်တော်တို့ထင်တာကဘာလဲဆိုတော့စိတ်ယောဂရမှာတတ်တည်မယ်လို့ထင်တာမဟုတ်ဘူးဗျာနော်အဲ့ 50% ကအခုပြောတဲ့ stress related relationship တို့ဒီပြဿနာတွေဒီအလုပ်တို့ဘာလို့အဲ့ဒီပြဿနာတွေကြောင့်မလို့တတ်တည်ကြတဲ့အထဲမှာ relationship က top ထဲမှာပါတယ်ဆိုတော့ကျွန်တော်ကဒီအိမ်တော်ရေးအဆင်မပြေတာကြီးအချစ်ရေးအဆင်မပြေတာကြီးအိမ်တော်ရေးဖောက်ပြန်တာကြီးဆိုတာကတကယ်က family ဆိုတာသိတယ်ဒါပေမဲ့ unit ပဲเนาะကျွန်တော်တို့ကဟာလာလင်းနေမြားကလေးတွေနဲ့စုစုလေးနေရတာအဲ့ဒီအထဲမှာအဆင်များမပြေလို့ကတော့အိမ်ထဲမှာမီးတောင်နေတာပဲဆိုတော့အဲ့ဒါကကျွန်တော်တို့နံပါတ်3ကျွန်တော်တို့ stress ပါပဲ
ဟုတ်ကဲ့
ဆရာကြီးကျွန်တော်နောက်ထပ်နှစ်ခုထပ်ဆက်လိုက်မယ်เนาะ
ဟုတ်ကဲ့ဆက်ပါဆရာ
ဟုတ်ကဲ့အဲ့ကျတော့အဲ့ဒီမှာခုနကကျွန်တော်ပြောသလိုငွေကြီးရလဲမဆိုးဘူးလက်ကလေးရနေတယ်အလုပ်ကလည်းကိုယ်တငယ်ချင်းတွေရလဲကောင်းတယ်လင်းနေမြားလဲရှာနေသွားတော့ပဲအဆင်ပြေပြီးတော့မှအလုံးဘဝမှာအဆင်ပြေတယ်ဆိုတော့မဟုတ်ဘူးခင်ဗျာဘဝကလောကဓာတ်ကအနေတုံမြင့်တုံပဲကျုံလာတတ်တယ်ကျွန်တော်တို့နံပါတ်4နဲ့နံပါတ်5ကအလုံးအဆင်ပြေပြီမဲ့ဒီခါလေးဒိန်းဆိုဆေးလဲသွားစစ်လိုက်ကောကျမ်းမာရေးမှာယောဂပေါ်လာရောဆိုတော့အဲ့ဒီကျမ်းမာရေးမှာယောဂပေါ်လာတော့ဟဲ့လားချောင်းဆွရင်ချက်ကတော့ okay ပဲဒါပေမဲ့ယောဂကြီးကြီးပေါ်လာဒီခါလေးဟိုနှလုံးတုံတာတွေမှမှန်တာတို့နောက်ပြီးတော့မှဟို heart attack ပေါ့နော်ဒီ myocardial infarction heart attack ဒီနှလုံးဒီတွေးကြောချင်းပြီးတော့နှလုံးယောဂထလာတာတို့နောက်ပြီးတော့အဆိုးဆုံးကတော့ဗျာကင်ဆာတို့ပေါ့အဲ့ဒါတွေ diagnosis လုပ်ခံရတာကင်ဆာတွေ့သွားပြီကင်ဆာကုရမယ်အမလီဒါကစိတ်ဖိစီးမှုအကြီးကြီးပဲဆိုတော့ကိုယ်တွေမကဘူးကိုယ်မိသားစုထဲမှာတယောက်ဖြစ်ရင်တမိသားစုလုံးစိတ်မပျော်ဘူးပေါ့ဗျာစိတ်ဖိစီးရတယ်ဆိုတော့ချမ်းမာရေးကဒါလက်တပားပဲအဲ့ဒီချမ်းမာရေးကတော့ပြဿနာများတက်လိုက်လို့ကတော့ stress ကရှင်တွဲပြီးတော့နောက်ကဟိုဘတ်စကားတွဲကြီးလို့လိုက်လာမှာပဲဆိုတော့အဲ့ဒါလေကျွန်တော်တို့သတိထားရမယ
်ဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ဆုံးချက်လေးဆက်လိုက်မယ
်ဟုတ်ကဲ့ပြောပါဆရာ
နံပါတ်5ကတော့အခုကျွန်တော်တို့ဒီဗမာပြည်မှာဆိုရင်ဒီဟိုအာနာသိမ့်လိုက်ကလေးကနေပြီးတော့မှစစ်ပွဲတွေပေါ့ဗျာနော်ဟိုစစ်ပွဲတွေနေမကဘူးပထမဆုံးကတော့ဟိုလက်တွေ့အဖြစ်ပြက်တွေပါအဲ့ကြတော့ဟိုလမ်းမပေါ်မှာကလေးတွေပြစ်ခံရတယ်ကလေးတွေအသက်ဆုံးရှုံးရတယ်နောက်ပြီးတော့မှစစ်ပွဲတွေဖြစ်တဲ့အခါကျတော့စစ်ပွဲတွေမှာလည်းဆုံးရှုံးကြရတယ်เนาะအဲ့ဒါတော့နှစ်ဖက်စလုံးဆုံးရှုံးတာပါပဲဆိုတော့အဲ့လိုเนาะဟိုတချို့ကျတော့ကိုယ့်ရဲ့မိဘတွေကွယ်လွန်သွားတယ်မောင်နှမတွေဆုံးပါသွားတယ်ခင်မင်ရင်းတွေတငယ်ချင်းတွေတည်ဆုံးသွားရင်အဲ့ဒါအစားထိုးမရတဲ့ဆုံးရှုံးမှုတွေပဲဆိုတော့အဲ့ဒီမှာ grief ဆိုတဲ့ဒီပရိဒေဝပူဆွေးသောကတွေဖြစ်လာတယ် ဖြစ်လာတော့ကြာလာရင်ဒီရုပ်တရက်ဆုံးရှုံးမှုတွေကစိတ်ဖိစီးသွားတာပေါ့အဲစိတ်ဖိစီးသွားရင်ဒီတဲ့ပိုဆိုးသွားရင်တော့ကျွန်တော်တို့ depression တို့
စိတ်တက်ကြတာတို့
ဟဲ့လား anxiety တို့
စိတ်ပူပင်တော့ကဟောစံနော
်မှန်ပါတယ်ခင်ဗျနောက်ပြီးတော့မှ trauma တို့ရသွားနိုင်တယ
်နောက်စိတ်ဒဏ်ရာပေါ့စံနော
်စိတ်ဒဏ်ရာပေါ့ PTSD ပေါ့စိတ်ဒဏ်ရာတွေရသွားနိုင်တယ်ဆိုတော့အဲ့ဒီခုနက stress ကတော့အဲဆုံးရှုံးမှုတွေကလည်း stress တွေပဲခင်ဗျာဆိုတော့ကျွန်တော်ကအဲ့ဒီကြီးငါးကြီးကိုအခုပြဿနာကြီးငါးကြီးကိုတင်ပြပြီးတော့မှကျွန်တော်ကဒီ stress ရဲ့ cause ပေါ့နော်အကြောင်းရင်းတွေကိုပြည့်စုံသွားအောင်ဆက်ပြောရရင်တော့ခုနကပြောခဲ့တဲ့အကြောင်းရင်းကကျွန်တော်ပြဿနာကြီးတွေဒါပေမဲ့ဘဝမှာပြဿနာ stress ဖြစ်စေတဲ့အသေးစားလေးတွေလည်းရှိသေးတယ်ဟဲ့လားကျွန်တော် internet ပြည့်သွားတယ်ကျွန်တော်စိတ်ညစ်သွားတယ်ကျွန်တော်ကိုယ်ကိုကျွန်တော် stress ဖြစ်သွားတယ်တပတ်လောက် internet ပြည့်သွားတယ်နောက်ပြီးတော့မှတခြားကလေးတွေဆိုရင်အင်တာဗျူးဖြေရမှာတို့စာမွေးနီးနေတာတို့အဲကျွန်တော်တို့တခါလေးအိမ်ပြောင်းတာတို့ဟိုတခါလေးကျတော့ပြဿနာကားအက်ဆီဒန့်ကျုံတာတို့ဟလာပစ္စည်းပျောက်တာတို့အဲ့ဒီ stress အသေးလေးတွေပေါ့ဖြစ်စီတဲ့အကြောင်းရင်းအသေးလေးတွေလည်းရှိသေးတယ်ခင်ဗျာ
ကွန်ပျူတာပြတ်တာပေါ့ဆရာနော
်မှန်ပါတယ
်အလုပ်လုပ်ကြတော့
မှန်ပါတယ်ခင်ဗျာဆိုတော့ကျွန်တော်ကတော့အဲ့ဒါတွေကိုတင်ပြရင်အကြောင်းကတော့စိတ်ဖိစီးမှုဖိစီးမှုဆိုတာလူတွေပြောရင်let's aware ကျွန်တော်တို့ဒီဟာလေးကိုတတိလေးချက်ရအောင်ငါဘာကြောင့်စိတ်ဖိစီးနေလဲဆိုတဲ့ဟာလေးကို15မိနစ်မိနစ်10ကိုယ့်ဘာကိုစဉ်းစားကြည့်ပါလမ်းလျှောက်ရင်းနဲ့စဉ်းစားကြည့်ဟာလားပြဿနာအခြေအနေရှိနေသလားပြဿနာအသေးလေးတွေလားနှစ်ခုပေါင်းနေလားတော့ဆိုတော့ဒီအကြောင်းရင်းကိုတော့တည်တည်နေဗျအနာတိမှဆေးရှိတာပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ